တွေးခေါ်ပိုင်းအရာနှစ်ချမ်းကွဲနေတဲ့အမေရိကန်မဲဆန္ဒရှင်တွေဟာလာမယ့်အင်္ဂါနေ့မှာသမ္မတရွေးကောက်ပွဲအတွက်မဲပေးကြတော့မှာဖြစ်ပါတယ်။တနည်းအားဖြင့်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ရီပက်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်တို့နှစ်ဦးကြားအယူအဆနှစ်ချမ်းကွဲမှုဟာအမေရိကန်နိုင်ငံအတွင်းဆယ်စုနှစ်ပေါင်းများစွာတည်ရှိလာနေတဲ့မတူညီမှုတွေရဲ့သင်္ကေတလည်းဖြစ်ပါတယ်။နိုဝင်ဘာလ၈ရက်နေ့မှာဘယ်သူကပဲသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရသည်ဖြစ်စေအဲ့ဒီလိုကွဲပြားနေမှုတွေဟာပျောက်ကွယ်သွားမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကသတိပေးပြောဆိုနေကြတာပါဒီအကြောင်း VOA သတင်းတော်ဂျင်မတ်လုံးဝါရှင်တန်ကနေပေးပို့ထားတဲ့သတင်းလွှာကိုကိုစောဝင်းလိုင်ကဆက်ပြီးတော့ပြောပြပေးပါရှင
်သမ္မတလောင်းနှစ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ဟာရွေးကောက်ပွဲနေ့မရောက်ခင်နောက်ဆုံးကြံနေတဲ့အချိန်ဒီမှာသူတို့ကိုအမာခံထောက်ခံကြသူတွေအနေနဲ့ရွေးကောက်ပွဲနေ့မှာမဲပေးပြအောင်ပေးကြဖို့အတွက်မဲဆွဲစည်းရုံးနေကြပါတယ်ထရမ့်ကတော့ swing state လို့ခေါ်တဲ့ဘသူ့ကိုမဲပေးမယ်ဆိုတာအတိအကျမဆုံးဖြတ်ရသေးတဲ့ Florida ပြည်နယ်မှာမဲဆွဲစည်းရုံးနေပါတယ
် We're on the cusp of an incredible historic change that transfers power from a failed political
system ကျွန်တော်ရဲ့မိသားစုတွေလူတိုင်းဝိုင်းတွေနိုင်ငံသားတွေဖြစ်ကြတဲ့ခင်ဗျားတို့လက်ထဲကိုအောင်မြင်မှုမရှိတဲ့နိုင်ငံရဲ့အတိုင်းဝိုင်းလက်ထဲကနေတိုင်းပြည်အာဏာကိုပြောင်းလဲနိုင်ဖို့ကျွန်တော်တို့အနေနဲ့လက်တကမ်းပဲလိုပါတော့တယ်
ကလင်တန်ကတော့အစင်လာအဖြစ် Republican Party ကိုသာမဲပေးလို့ရှိတဲ့ Arizona ပြည်နယ်မှာမဲဆွဲစည်းရုံးနေပါတယ
်။ And when your kids and grandkids ask what you did in 2016 when everything was on the line
ရှင်တို့ရဲ့သားသမီးတွေမျိုးတွေကနေအင်မတန်အရေးကြီးပြီးအကောင်းနဲ့အဆိုးအတွက်ဆုံးဖြတ်ရရမယ်2016ခုနှစ်တုန်းကဘာလုပ်ခဲ့တယ်လို့မေးလာတဲ့အခါငါတို့ကတော့ပုံမကောင်းမွန်နဲ့ပုံမအင်အားတောင့်တင်းနဲ့ပေါ်မူပြီးညီညွတ်မျှတမှုရှိတဲ့အမေရိကန်နိုင်ငံကြီးအတွက်မဲပေးခဲ့ကြတဲ့ဟေးလို့ပြောကြစေလိုပါတယ်
။သမရလောင်းနှစ်ဦးစလုံးကတော့သူတို့ကိုအခိုင်အမာထောက်ခံသူတွေကိုပြစ်မှတ်ထားမဲဆွဲစည်းရုံးနေကြပြီးကလင်တန်ကတော့သမရဘာရကိုဘာမကိုနှစ်ကြိမ်တိုင်တိုင်သမရအဖြစ်ရွေးကောက်တင်မြှောက်ခဲ့တဲ့ညွန်မောင်းအဖွဲ့ပြန်အားကောင်းလာပြီးထောက်ခံမှုတွေရလာဖို့မျှော်လင့်နေကြောင်း Republican နိုင်ငံရေးဗျူဟာမှူးဂျွန်ဖီဟာရီကပြောပါတယ
်။ It's a liberal progressive party ofcoalitions ethnic coalitions
သူပြောတော့ကတော့အဲ့ဒီအုပ်စုဟာအလဲအလှဝါဒီတိုးတက်တဲ့အတွေ့အခေါ်ရှိပြီးမတူညီတဲ့လူမျိုးပေါင်းများစွာနဲ့ဖွဲ့စည်းထားတဲ့ညွန်ပေါင်းအဖွဲ့ဖြစ်တဲ့အကြောင်း Republican Party ဘက်ကတော့မတူညီတဲ့ရှေးဥစွဲဝါဒတွေကိုယုံကြည်တဲ့လူပြူမဲဆန္ဒရှင်တွေနဲ့ဖွဲ့စည်းထားတာဖြစ်ကြောင်းပြောတော့တာပါ Party တစ်ခုအတွေ့အခေါ်အယူဆတစ်ခုကိုအခိုင်အမာယုံကြည်ထောက်ခံထားပြီးဖြစ်တဲ့မဲဆန္ဒရှင်တွေကိုယ့်ဘက်ကိုပါလာအောင်ကိုကိုမဲပေးအောင်စီရင်ရတဲ့အတွက်ခက်ခဲမှုတွေရှိကြောင်းရွက်ောက်ပွဲဆိုင်ရာကျွမ်းကျင်သူဂျင်နီဖာလော်လက်စ်ကပြောပါတယ
် We have gotten past the point now where people who are partisans and who identify as strong
အယူအဆကြောင့်ပဲဖြစ်ဖြစ်ကိုစလေလောင်းရဲ့ကြားမှာဆိုတဲ့လိန်ကွဲပြားမှုကြောင့်ပဲဖြစ်ဖြစ်ဒါမှမဟုတ်လဲကိုမကြိုက်နှစ်တက်တဲ့အကြောင်းအရာတစ်ခုခုကြောင့်ပဲဖြစ်ဖြစ်တစ်ဖက်ဖက်ကိုကူးပြောင်းပြီးမဲပေးမယ်ဆိုတဲ့အချိန်ကာလကိုကျော်လွန်ခဲ့ပြီဖြစ်ပါတယ
်အင်္ဂါနေ့မှာဘလို့အဖြစ်မျိုးပဲထွက်လာလားတဖက်ကိုအခိုင်အမာယုံကြည်ပြီးသူတွေရဲ့အနေအထားကတော့ပြောင်းလဲသွားမှာမဟုတ်ဘူးလို့တမိုင်းပညာရှင်အလန်လစ်မန်ကပြောပါတယ
် I think no matter which candidate wins the political polarization is only going to get worse
Donald Trump ဖက်ဒရယ်လောင်းဘက်အနိုင်ရရနိုင်ငံရေးအရယူဆကွပြမှုတွေဟာအဓိကပိုဆိုးလာဖို့ပဲစီရဲလို့ကျွန်တော်ထင်ပါတယ် Donald Trump ကအမေရိကန်တော်တော်များများကိုနှိမ်ချပြောဆိုတာတွေလုပ်ခဲ့တဲ့အပြင်သူသာအနိုင်ရရင်ကျင်းဘက်ကိုယ်စားလှယ်လောင်းကိုထောင်ချပြစ်မယ်ဆိုတဲ့အထီးပါပြောခဲ့ဘူးလေတော့ကလင်တန်ကိုထောက်ခံသူတွေကဒေါ်နယ်ထရမ့်သမ္မတဖြစ်တာကိုတေးဝင်လက်ခံကြမှာမဟုတ်ပါဘူ
းကလင်တန်အနိုင်ရရင်လဲထရမ့်ကိုထောက်ခံသူတွေကရန်လုံးကြမှာပဲလို့ရီပက်ဘလစ်ကန်နိုင်ငံရေးဗျူဟာမှူးစကော့ဖော့ကနာကပြောပါတယ
် She is totally disingenuous again we're probably one of the most singly
ဒါပေမဲ့အရေးကြီးဆုံးမေးခွန်းကတော့ဘသူပဲရွေးကောက်ပွဲမှာအနိုင်ရရရွေးကောက်ပွဲပြီးသွားတဲ့နောက်မှာအဲ့ဒီသူကတိုင်းပြည်စည်းလုံးညီညွတ်မှုရှိအောင်လှုပ်ဆောင်ပေးနိုင်ပါမလားဆိုတဲ့မေးခွန်းပဲဖြစ်တယ်လို့တမိုင်းပညာရှင် Lee Edwards ကပြောပါတယ
် They're going to have to work at bridging those gaps and bringing people together it's going to be incumbent upon them because after
သူပြောတော့ကတော့သူတို့အနေနဲ့နိုင်ငံရေးအယူအဆကွဲပြားမှုတွေပပျောက်သွားအောင်နဲ့ပြည်သူပြည်သားတွေညီညွတ်မှုရှိအောင်လှုပ်ဆောင်ပေးရမှာဖြစ်တဲ့အကြောင်းဘာဖြစ်လို့လဲဆိုတော့ရွေးကောက်တင်မြှောက်ခံလိုက်ရတဲ့သူဟာအားလုံးရဲ့တမရဖြစ်တဲ့အတွက်အဲ့ဒီလိုစည်းလုံးညီညွတ်အောင်လှုပ်ပေးဖို့အဲ့ဒီသမရမှာတာဝန်ရှိကြောင်းပြောတော့တာဖြစ်ပါတယ်။တိုင်းပြည်အတွင်းဆယ်စုနှစ်ပေါင်းများစွာတည်တာတဲ့မတူကွဲပြားမှုတွေတည်ရှိလာခဲ့တာကြောင့်ကလင်တန်ပဲဖြစ်ဖြစ်ထရမ့်ပဲဖြစ်ဖြစ်ရွေးကောက်ပွဲမှာအနိုင်ရတဲ့သူအတွက်အကြီးမားဆုံးနိုင်ငံရေးအရာစင်ခေါ်မှုဟာတိုင်းသူပြည်သားတွေစီးလုံးညီညွတ်မှုရှိအောင်လှုပ်ဆောင်ပေးရေးပဲဖြစ်ပါတယ်ခင်ဗျာ။